ကျမတော်မူပါစဒူတော်မောင်ကြီးငါတို့နိုင်ငံမှာအလောက်ကင်ရှားပါတာလောကလဆာနေပါလွန်တာကုံစင်းနှုံးအစမတန်ကြီးမြင့်နေတာကြောင့်အခြေခံလူတန်းစားနဲ့လူလက်တန်းစားတွေတော်တော်ကြီးကိုအတိဒုက္ခရောက်နေကြရတယ်။အဲဒီတော့လူတွေဟာထွက်ပေါက်အနေနဲ့မကြံကောင်းမလုတ်ကောင်းတာတွေလှုပ်လာကြတော့တာပဲ။ပြီးခဲ့တဲ့နိုဝင်ဘာ12ရက်တုန်းကတကုံစိတ်ကမ်းမြို့နယ်မှာအနှိမ့်ရင်လှုပ်တာတယောက်ကိုကိုကိုတေချောင်းကြံစီမှုဖြစ်ပွားခဲ့တယ်။သူ့မှာကလေး9ယောက်ရှိပါတယ်ငါတို့။အနှိမ့်ရင်လှုပ်တာကြီးကိုကိုကိုတက်သေးသွားခဲ့တဲ့အကြောင်းအရာကိုသိတော့လူတွေစိတ်တိခိုက်ကြေကွဲကြရတယ်။သူကိုသူတက်သေးသွားတဲ့အကြောင်းရင်းကအင်ကိုထမင်းစရိတ်နေ့စဉ်2500ကျပ်မပေးနိုင်ခဲ့လို့ပါပဲတဲ့ငါတို့။ငါတို့နိုင်ငံသားတွေအဖြစ်ကဘဲကလောက်တောင်စုပ်ပြတ်နှုံချနေပြီလဲဆိုတာစဉ်းစားတာကြည့်ပြီတော့တလောတုန်းကလည်းဆေးရုံကတောင်းတဲ့ဆေးကုသစိတ်မတက်နိုင်လို့ကိုကိုကိုတက်သေးသွားတဲ့လူနာတယောက်အကြောင်းဖတ်လိုက်ရသေးတယ်။အကျွေးသုံးသိန်းကိုပြန်မဆက်နိုင်လို့ကိုကိုကိုတက်သေးသွားတဲ့ဝန်ထမ်းတယောက်အကြောင်းကိုလည်းမင်းကြားလိုက်မိမှာပါတကယ်တော့ဒီငွေကြေးပမာဏလောက်ဟာအပြင်းမန်းကကြည့်ရင်နေပါလွန်းလှလို့ဘာမှမဖြစ်တော့ဘူးလို့ထင်ရပေမဲ့တကယ်တကယ်စင်းရဲချိုးတဲ့လွန်းလှတဲ့ငရုနိုင်ငံသားတွေအဖို့ကတော့မဖြေရှင်းနိုင်တဲ့ဝင်တို့ဝင်ပိုးကြီးတစ်ခုဖြစ်သွားခဲ့ရတယ်အလောက်ကင်ရှားပါလွန်းတာလောက်ခလာစာနေပါလွန်းတာအပြင်အခုဆိုကုံစင်းနှုံးအစမတန်ကြီးမြင့်နေမှုကလည်းမွေးပူရကင်းမောင့်ဆိုသလိုပါပဲ2013ခုနှစ်ကနေ2016ခုနှစ်3နှစ်တာကာလအတွင်းကုံစင်းနှုံးကနှစ်ဆကျော်မြင့်တက်လာခဲ့တယ်အခုဆိုရင်ငါတို့ပြည်သူတွေဟာကုံစင်းနှုံးအစမတန်ကြီးမြင့်မှုတန်းကိုအလူအလဲခံနေကြရပြီအရင်ကဝတ်သားတပိတ်တာကို6000ကနေအခု8000ကျက်ကျက်သားတပိတ်တာကိုကျက်4500ကနေအခုကျက်6000အမဲသားတပိတ်တာကိုကျက်5000ကနေအခုကျက် 8500 စားအုံးစီတပိတ်တာကိုကျက် 1000 ကနေအခုကျက် 2000 ကျက်ဥတလုံးကျက် 100 ကနေအခုကျက် 150 ကစွန်းရက်တစီကျက် 200 ကနေအခုကျက် 300 ဖြစ်နေပြီခြေကံလူတန်းစားတွေအဖို့အသားဟင်းနဲ့ဝဝလင်လင်စားရဖို့နေနေသားသားကြက်ဥဘဲဥကိုတောင်နတ်မှန်အောင်စားရဖို့မနေစူးစားနေရတဲ့အနေအထားဖြစ်နေပါတယ်ငါတူအစာအာဟာရမှဝလင်အောင်မစားရဘဲနဲ့ဘလို့မှခင်မိဖွံ့ဖြိုးတိုးတက်သောနိုင်ငံတော်သိစီတို့လို့လာအော်နေလဲမရပါဘူးအစာအာဟာရမပြည့်ဝရင်ညံရင်လဲမှီမှာမဟုတ်ဘူးညံရင်မမှီတဲ့နိုင်ငံသားတွေနဲ့ဘလို့မှတိုင်းပြည်ဖွံ့ဖြိုးတိုးတက်လာအောင်ဆွမ်းဆောင်နိုင်မှာလဲမဟုတ်ပါဘူးဒီလိုကုံစင်းနှုံးတွေအစမတန်မြင့်တက်နေလို့ပြည်သူလွတ်တော်အစည်းအဝေးမှာပရောင်မဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဒေါခင်နှင်းသက်ကကုံစင်းနှုံးကြီးမြင့်နေမှုကိုထိန်းချုပ်ဖို့အစီအစဉ်ရှိမရှိမေးခဲ့တယ်။ဒါကိုစီးပွားကူတန်းဝန်ကြီးကတိကျအရေရာတဲ့အဖြေကိုမပေးနိုင်ခဲ့ဘူး။အစိုးရကိုယ်တိုင်မှလည်းကုံစင်းနှုံးကိုထိန်းချုပ်ဖို့အတွက်နီးလန်းကောင်းရှိပုံမရဘူး။ဒီတော့ကုံစင်းနှုံးဟာတက်ပြင်းရင်တက်ဖို့အနေထားမှာပဲရှိနေတယ်လို့ခံမှန်းရပါတယ်ငါတူ။အစိုးရကလည်းကုံစင်းနှုံးကြဆင်းရေးထက်ငြိမ်းချမ်းရေးအတွက်ကိုပရမဦးစားပေးစူးစမ်းနေရတာကြောင့်ကုံစင်းနှုံးရဲ့တံကိုဘဲအချိန်ထိငါတို့တွေခါးစီးခံနေကြအောင်မယ်ဆိုတာမပြောတတ်ပါဘူး။အရင်ကမိသားစုတစုအတွက်ခံမှန်းကြီးတနစ်တာဈေးဘူး9000ကျပ်လောက်နဲ့လောက်ငှက်အောင်ချွေတာ3ဆွဲလို့ရခဲ့ပြီမဲ့အခု1000ကျပ်လောက်သုံးမှလောက်ငှက်တဲ့အနေထားဖြစ်လာတာကြောင့်ဝင်းဝင်းနေတဲ့အောက်ခြေလူတန်းစားတွေမရှူနိုင်မကဲနိုင်ဖြစ်ကြရတယ်။ညနေဆိုဝင်းဝင်းနေတဲ့အခြေခံလူတန်းစားနဲ့လူလက်တန်းစားတော်တော်များများဟာဝင်းဝင်းနဲ့ကာမိအောင်မုတ်ဖက်တုတ်တို့ခောက်ဆွဲတုတ်တို့ရခိုင်မုတ်တီတို့လိုစိုက်မျိုးမှာစုပြုံတိုးဝဲပြီးစားတောက်နေကြတာကိုမကြာခဏသတိထားမိတယ်။မုတ်ဖက်တို့ခောက်ဆွဲတို့ကိုငရုတ်စီနဲ့နယ်ပြီးတုတ်ထားတဲ့လက်တုတ်စာမှာလူအတွက်လိုအပ်တဲ့အာဟာရကယ်လိုရီတန်ဖိုးဘယ်လောက်များပါနိုင်မှာလဲငါတူ။စာလုံးနာကိုခဏတာဟန့်တားထားတာလောက်ပဲရှိနိုင်မှာပေါ့။အစာအာဟာရမပြည့်ဝတဲ့အစာအစာတွေနဲ့ဝမ်းဖြည့်ရင်ငါတို့တွေတစတစကြုံလှီလာကြတယ်။ငါတို့နောက်မျိုးဆက်တွေဟာတဖြည်းဖြည်းသေးကွေးလာကြတယ်။အဟာရတံပိုးပြည့်ဝတဲ့အစားအစာတွေမစားရတာကြောင့်ညံရင်လဲနှိမ့်ကြလာကြတယ်။ဖွံ့ဖြိုးဆဲနိုင်ငံချင်းအတူတူတောင်ငါတို့ဟာထိုင်းတို့ဗီယက်နမ်တို့မလေးရှားတို့ကလူတွေထက်စာရင်ပိုးပြီးတေးကိုေးကြုံလီနေကြတယ်။ငါဝမ်းပူစာမနေသာဆိုသလိုဖြစ်လိုက်တဲ့ရာသွေးမှုတွေကလည်းကြောက်ခမန်းလိလိပါပဲ။ငွေကလေးထောင်ကနန်းတောင်းကနန်းလောက်အတွက်နဲ့လူကြရက်ကြတက်ကြဖြတ်ကြဖြစ်နေကြတယ်။တပီတထောင်နန်းအညံ့စားဆန့်ကိုတောင်မစားနိုင်ကြလို့စကွဲတတာကျိုးကျင်နေတဲ့ဆန်တွေကိုစားနေကြရတယ်။ပြည်သူတွေတကယ်လိုအပ်နေတာဘာလဲဆိုတာအစိုးရကသိဖို့လိုပါတယ်။ဂုံးကြော်တရားကြီးတွေအထက်မြင့်အဆောက်အဦတွေနှစ်ထက်လမ်းမတွေ shopping mall တွေလေအေးဆက်တက်ထားတဲ့အစ်မြင့်ရုပ်ရှင်ရုံတွေထက်စာလောင်မုတ်သိပ်ပြီးဟာနေတဲ့ဝမ်းပိုက်တွေအတွက်ပူနွေးတန့်ရှင်းပြီးလက်ဆက်တဲ့အာဟာရပြည့်ဝတဲ့အစားအစာတွေဖြည့်တင်းပေးဖို့လိုပါတယ်။ဒါဟာပြည်သူတွေလက်တလောအရေးကြီးလိုအပ်နေတဲ့ပထမဦးစားပေးကဏ္ဍပါပဲငါတို့။ကုံစင်းနှုံးကြဆင်းရေးလူတန်းစိတ်အစာအာဟာရပြည့်ပြည့်ဝဝစားတောက်နိုင်ရေးပါပဲကျန်တာတွေကတော့ဒုတိယဦးစားပေးပေါ့ဗ ိုက်စားနေတဲ့အချိန်မှာအကောင်းဆုံးအဆိုအမိန့်တွေဟာလည်းခေါင်းထဲဘယ်လိုမှမရောက်နိုင်တော့ဘူးမဟုတ်လားတတိပညာရှင်တွေနဲ့ဆွေးနွေးတိုင်ပင်ပြီးအစမတန်ကြီးမြင့်နေတဲ့ကုန်စည်နှုန်းကိုကျဆင်းအောင်အမြန်ဆုံးဆောင်ရွက်ပေးဖို့အစိုးရအနေနဲ့ပထမဦးစားပေးလုပ်ဖို့လိုနေပြီလို့ပြောရင်ဤကုန်ချုပ်လိုက်ပါတယ်ငါတူအရင်ငါစီစာပြန်ရေးပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဖစန်နီဦး